ရုတ်နိုင်ငံအနောက်မြောက်ဖက်ရှင်ကျန်ဝီကွာကိုပိုင်အုပ်ချုပ်ရေးဒေသကြီးလို့တရုတ်အစိုးရကခေါ်တဲ့ဒေသမှာဒေသခံတိုင်းရင်းသားအစ္စလမ်ဘာသာကူးကွယ်သူဝီကွာလူမျိုးတွေရဲ့အရေးအတွက်ခေါင်းဆောင်ကြိုးပမ်းပေးနေသူအမျိုးသမီးခေါင်းဆောင်ရာဘီယာခါဒီယာကိုမြန်မာနိုင်ငံမှာတည်သူအတော်နဲကြပါလိမ့်မယ်။အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာအဝေးရောက်နိုင်ငံရေးခေါင်းဆောင်တူအဖြစ်ဒီမိုကရေစီနဲ့လူ့အခွင့်အရေးတိုက်ပွဲဝင်သူတူအဖြစ်ရဲရဲဝံ့ဝံ့လှုပ်ရှားဆောင်ရွက်ပေးနေတဲ့ဝီကွာအမျိုးသမီးခေါင်းဆောင်ရာဘီယာကာဒီယာကိုကျွန်တော်တွားရောက်တွေ့ဆုံပြီးမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ရဲ့လှုပ်ရှားမှုဘဝအတွေ့အကြုံနဲ့တနည်းတစ်ပုံနှိုင်းရှင်လို့ရကောင်းတဲ့သူ့ရဲ့ဘဝနဲ့ယုံကြည်မှုတွေအကြောင်းကိုမေးမြန်းခဲ့တာ
ပါ။ Ben maksidimiz okşaş her şikimizden de karaymadı. Nişanımız okşaş.
ကျမတို့တွေဟာအာနာရှင်စနစ်ကိုစန့်တင်တဲ့နေရာမှာတူညီပါတယ်။ကျမကကျမတို့ဝီကွာလူမျိုးစုတွေရဲ့အခွင့်အရေးနဲ့အကျိုးအတွက်မျှော်ပြီးလှုပ်ဆောင်နေရဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကလည်းမြန်မာပြည်သူတရက်လုံးရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအတွက်အနစ်နာခံဆောင်ရွက်ပေးနေသူဖြစ်ပါတယ်။လူတို့ရဲ့လိုအပ်ချက်တွေကိုအဓိကကိုစားပြုပြီးဆောင်ရွက်နေတာမလို့ဒီရည်မှန်းချက်တွေအတွက်ဆိုရင်ကျမတို့တွေခြောက်ခြားခံခဲ့ရတာအထိတ်သိမ်းခံခဲ့ရတာအနစ်နာခံခဲ့ရတာတွေအားလုံးဟာခံရကျိုးနဲ့ပါလိမ့်မယ်။အနာရှင်တွေကလည်းကျမတို့အင်အားဟာလူတို့ဖြစ်တယ်။လူတို့ကလည်းကျမတို့ကိုမျှော်လင့်နေဆိုတာကိုသိရှိတဲ့အတွက်ကျမတို့ကိုအခုလိုထိန်းချုပ်ကန့်သတ်မှုတွေလုပ်ခဲ့တာပါပဲ
။အသက်62နှစ်ရှိပြီဖြစ်တဲ့တာသမီ17ယောက်မိခင်ရာဘီယာကာဒီယာဟာတရုတ်နိုင်ငံမှာ6နှစ်တာအချင်းချခံခဲ့ရပြီးလက်ရှိအမေရိကန်ပြည်အောင်စုမှာနိုင်ငံတကာဝိကွာလူမျိုးစုကွန်ဂရက်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူနေပါတယ်။တန်ပေါင်း20ကျော်ရှိတဲ့တရုတ်ပြည်ကမွတ်စလင်ဝိကွာလူမျိုးတွေရဲ့အရေးအနစ်နာခံဆောင်ရွက်ပေးမှုတွေအတွက်2008ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပေးဖို့အဆိုပြုခံခဲ့ရစဉ်ကတရုတ်နိုင်ငံရဲ့အကြီးအကျယ်ကန့်ကွက်ခံခဲ့ရသူလည်းဖြစ်ပါတယ်။ပထမဆုံးအနေနဲ့တရုတ်ပြည်ရဲ့အနောက်မြောက်ပိုင်းရှင်ကျန်ဝီကွာကိုပိုင်အုပ်ချုပ်ရေးဒေသကြီးမှာဘာရီမြန်းဖြစ်နေခဲ့တယ်ဆိုတာကိုရာဘီယာကာဒီယာကရှင်းပြပါတယ
်။ခတိုင်ဟုကမီတီဘစ်စင်ကီယာရှ်လာရီမစ်နဲ့ကစ်လာရီမစ်နဲ့ယူတ်ကက်
တရုတ်ဆိုရဟာဝီကွာလူမျိုးစုတွေရဲ့ယဉ်ကျေးမှုဘာသာစကားနဲ့ဓလေ့ထုံးစံတွေကိုသွေးနှောပြောက်ွယ်သွားစေဖို့ဆိုရရွေချက်နဲ့တရုတ်ပြည်မှာကြီးရဲ့အများစုဟန်မျိုးနယ်ဝင်တရုတ်တွေကိုရှင်ကျန်ပြည်နယ်ထဲမှာအစုလိုက်အပြုံလိုက်အခြေချနေထိုင်စေခဲ့ပါတယ်။အလားတူပဲငယ်ရွယ်တဲ့ဝီကွာတိုင်းရင်းသားအမျိုးသားအမျိုးသမီးတွေကိုလည်းတရုတ်ပြည်အရှေ့ပိုင်းကအခြားဒေသတွေစီကိုပို့ပြီးတော့ဆက်ယုံတွေမှာကျေးကျွန်နေလို့အလုပ်စေခိုင်းတာတွေရှိပါတယ်
။ရှင်ကျန်ပြည်နယ်ဟာတိဘက်ဒေသလိုပဲလောလောဆယ်အချိန်အထိဟန်လူမျိုးတရုတ်အနည်းစုသာရှိပြီးဒေသခံဝီကွာလူမျိုးတွေပဲအများစုရှိနေတဲ့နေရာတစ်ခုပါသူတို့ကိုသူတို့အရှေ့တာကစ္စတန်လို့သာခေါ်ကြင်ကြတဲ့ဝီကွာလူမျိုးတွေဟာအစ္စလမ်ဘာသာကိုးကွယ်သူတွေဖြစ်ပြီးအရှေ့နဲ့အနောက်ဥရောပကိုဆက်သွယ်တဲ့ပိုးလမ်းမကြီးရဲ့ဘေးတစ်ဖက်တစ်ချက်မှာကိုမင်းကိုချင်းနဲ့နှစ်ပေါင်း4000ကျော်နေထိုင်ခဲ့ကြသူတွေဖြစ်ပါတယ်အိန်းနီးချင်းမန်ချူတရုတ်အင်ပါယာကြီးရဲ့ကျူးကျော်သိမ်းပိုက်မှုလွတ်လပ်ရေးတိုက်ပွဲစတာတွေအချိန်ချင်းကြုံတွေ့ခဲ့ရပြီးနောက်ဆုံးတရုတ်ပြည်မှာကွန်မြူနစ်ပါတီအာဏာရခဲ့တဲ့1949ခုနှစ်နောက်ပိုင်းကစလို့တရုတ်ပြည်ကြီးရဲ့အထူးကိုပိုင်အုပ်ချုပ်ရေးဒေသကြီးအဖြစ်သိမ်းသွင်းသတ်မှတ်ခံရတာဖြစ်ပါတယ်။အရှေ့တာကစ္စတန်ဆိုတဲ့အဲ့ဒီဒေသကိုတရုတ်ကွန်မြူနစ်ပါတီကရှင်ကျန်းလို့အမည်သစ်ပေးခဲ့ပါတယ်။နယ်သစ်လို့အဓိပ္ပာယ်ရပါတယ်။ကိုပိုင်အုပ်ချုပ်ရေးဒေသအဖြစ်ဒေသခံတိုင်းရင်းသားဝီကွာတွေရဲ့ယဉ်ကျေးမှုဘာသာစကားဓလေ့ထုံးစံတွေကိုထိမ့်သိမ်းခွင့်ကိုပိုင်ပြဋ္ဌာန်းခွင့်စတာတွေကိုဂရိပေးခဲ့ပေမဲ့ဒီအခွင့်အရေးတွေဟာစာအုပ်ပေါ်မှာပဲရှိခဲ့ပြီးတကယ်တမ်းမှာတော့တရုတ်ကွန်မြူနစ်ပါတီဟာရှင်ကျန်းပြည်နယ်ထဲမှာဟန်အနော်ဝင်တရုတ်အမျိုးသားလွှမ်းမိုးရေးကိုပဲစနစ်တကျဆောင်ရွက်လာခဲ့တယ်လို့ရာဘီယာကေဒီယာကဆိုပါတယ်။ဒေသတွင်းလူမျိုးဓလေ့ပြုံးတည်ရေးအပြင်တိုင်းရင်းသားဝီကွာလူမျိုးတွေအပေါ်မဟုတ်မမှန်နှိမ်ချခွဲခြားမှုတွေရှိခဲ့တယ်လို့လည်းသူကပြောပါတယ်။
And other şu işinin üstüge bizim halkımızdı. Hatta Xitay ülkeleride Uygurlara mihmanxana vermeydi.
Diyo suya ga nit paw mya so wara mhai tai pi lo ma hou ma man pyo so mu ri lou khe ra ma lo. Akhu so yin tiyauk pi ma lu du a mya su ga chama ro wi kwa lu myo su ri ga ayain asai nwe khwet thwet ye wa ji dwe a chan phat tama ri a chaung tama ri takhu ri ga bai nai dwe so pi lo shu myin ni ja ba de. Da chaung le wi kwa ri bak ga le a pyan alan mong ti mu ri phit la ni da ba.
ပြီးခဲ့တဲ့သတင်းပတ်အတွင်းကရှင်ချမ်းပြည်နယ်ဥရုံကီမြို့တော်မှာလူမျိုးရေးအထိကရုံးတွေဖြစ်ပွားခဲ့ပြီးလူပေါင်းရာချီတေချေခဲ့ရတဲ့အဖြစ်အပျက်တွေကဒီလိုနှစ်ဖက်အပြန်အလှန်မုန်းတီးမှုတွေကိုတရုတ်ဖော်နေပါတယ်။တရုတ်အစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေအရလူပေါင်း150ကျော်တေဆုံးပြီးထောင်ချီတန်ရာရတယ်လို့ဆိုပေမဲ့ဝိကွာသတင်းရက်ွက်တွေရဲ့အဆိုအရကတော့တေဆုံးသူတွေအများစုဟာဝိကွာတွေပဲဖြစ်ပြီးထောင်ထဲချီပြီးရှိနိုင်တယ်လို့ဆိုပါတယ်။ဒေတာရင်းတယ်လီဖုန်းအင်တာနက်အဆက်အသွယ်တွေဖြတ်ထားတာမို့အတိအကျသိနိုင်မှုတော့မလွယ်သေးပါဘူး။ဒီလက်တလောတင်းမာမှုတွေဟာမကြသေးခင်ကပဲတရုတ်ပြည်အရှိဘက်ချမ်းကဂွမ်ဂျောင်ပြည်နယ်မှာဖြစ်ခဲ့တဲ့အဖြစ်တစ်ခုကနေမြစ်ဖြားခံပါတယ်။ဂွမ်ဂျောင်ပြည်နယ်ဖနက်ဆက်ရုံတစ်ခုမှာဈေးပေါ်ပေါ်နဲ့လာပြီးအလုပ်လုပ်နေကြတဲ့ဝီကွာအလုပ်သမားတစ်စုကတရုတ်မလေးတယောက်ကိုအာဓမ္မပြုကျင့်ခဲ့တယ်ဆိုတော့မဟုတ်မမှန်တဲ့ရင်ကြောင့်လူမျိုးရေးအထီးကရုံတစ်ခုဖြစ်ပွားခဲ့ပြီးဝီကွာလူမျိုးနှစ်ဦးအသက်ခံခဲ့ရပြီးရာကြောတန်ရာရခဲ့ပါတယ်။ ဒါအပြင်မနှစ်ကလည်းရှင်ကျန်းပြည်နယ်ထဲမှာရှိနေတဲ့တရုတ်ရဲတပ်ဖွဲ့ဝင်တချို့ကိုဝီဂါတိုင်းရင်းသားတွေကဝင်ပြီးအသေးခံတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒါတွေဟာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုမူဝါဒမထားဘဲလူမျိုးရေးနှိမ့်ချနှိမ့်ကွမှုတွေကိုဥတီတဲ့တရုတ်အစိုးရရဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့ရာဘီယာကေရီယာကပြောပါတယ်။တကယ်တမ်းမှာကတော့ရာဘီယာကေရီယာကိုယ်တိုင်ဟာတစ်ချိန်ကတရုတ်ပြည်ကွန်မြူနစ်ပါတီရဲ့အကြီးအကျယ်မြောက်စားမှုကိုခံခဲ့ရပြီးတရုတ်ပြည်လုံးဆိုင်ရာကွန်ဂရက်ကြီးရဲ့အဖွဲ့ဝင်နဲ့အရေးပါတဲ့နိုင်ငံရေးခေါင်းဆောင်တူအဖြစ်အာဏာရခဲ့ဘူးသူဖြစ်ပါတယ်။တရုတ်ပြည်ကွန်ဂရက်ကြီးရဲ့အဖွဲ့ဝင်အဖြစ်ကိုယ့်ရဲ့ဒေသတွေကလူခွင့်ရေးဖောက်ဖျက်ကျူးလွန်မှုတွေနဲ့ဗဟိုအစိုးရရဲ့မူဝါဒတွေအပေါ်တိတိကျကျဝေဖန်ထောက်ပြလာတဲ့အခါကျမှ1999ခုနှစ်မှာရာဘီယာကေဒီယာဟာယာရုချအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။
Bütün hem misi kurdarız kanatlarım. Hazır mı şu bu kitim ki vanglo çendeki.
Diyo soya apwe tuku lo nga akhu lo wiqwa dwe ko yeye sasat nit ko mu sre mu wara ko thauk khan nya ba. Lashi pi ne ochou yei mu so yin di yeye sasat nit ko ya ma ko we mle de tu ma lo asoya ga khan at khe da ba. Chama diyo pi communist party myo taw congress apwe win tu u phye ya lu shi ke sin ga tru ko ngain chan yei ne long chong yei lu chin ne so yin ba chaung lu du ko nit ko da le sre me gon mi khe bu ba de. အခုလိုမေကွန်းထုတ်ခဲ့ပြီးတဲ့နောက်ပိုင်းမှာပဲကျမရဲ့ယာရုနဲ့လုတ်ပိုင်ခွင့်ဒီအကုန်ရုတ်သိမ်းခံရကန့်သက်ခံရတော့တာပါပဲတရုတ်ကောင်းဆောင်တွေထဲမှာဆိုရင် police bureau ထဲမှာရှိနေတဲ့အရင်ကသမရမဖြစ်သေးတဲ့ဟူချင်တောင်နဲ့လည်းကျမဒီအကြောင်းကိုပြောခဲ့ပူပါရဲအဲ့ဒီတုန်းကသူတို့ကတယောက်မျက်နှာတယောက်ကြည့်ပြီးတော့ကျွန်တော်တို့စုံစမ်းကြည့်ပါအောင်မယ်လို့ပဲပြောခဲ့ပါရဲ
ဝီဂွာလူမျိုး Miss Rabia Karia ဟာငယ်စဉ်ကအလွန်ဆင်းရဲပါတယ်သူများအိမ်ကအဝတ်တွေကိုကိုယ်တိုင်လက်နဲ့ရှော့ဖွတ်ပေးရတဲ့ဘဝကနေစီးပွားရေးလုပ်ငန်းရှင်ကြီးတူအဖြစ်ရောက်အောင်ကိုယ်တူကိုယ်တော့ကြိုးစားခဲ့သူဖြစ်ပါတယ်။1993ခုနှစ်မှာရာဘီယာကေဒီယာဟာရှင်းချမ်းပြည်နယ်မှာကုန်စုံဆိုင်ကြီးတွေလုပ်ငန်းကြီးတွေထူထောင်ပြီးတရုတ်နိုင်ငံရဲ့အချမ်းသာဆုံးအမျိုးသမီးကြီးတူဖြစ်လာခဲ့ပါတယ်။တရုတ်နိုင်ငံရဲ့တတ်မှတ်မြောက်အကျွဲဝါဆုံးစီးရင်ဝင်ဖြစ်လာတဲ့ရာဘီယာကေဒီယာကိုတရုတ်ကွန်မြူနစ်ပါတီကလည်းယာရုတွေပေးပြီးမြှောက်ဆားခဲ့ပေမဲ့ရာဘီယာကေဒီယာဟာပြည်နယ်အတွင်းကတိုင်းရင်းသားတွေရဲ့အရေးအမျိုးသမီးအရေးစတာတွေကိုပိုပြီးဦးစားပေးခဲ့တာမို့တရုတ်ပြည်ကွန်မြူနစ်ပါတီနဲ့အိုးစားကွဲခဲ့တာလည်းဖြစ်ပါတယ်။တရုတ်ပြည်လုံးဆိုင်ရာကွန်ဂရက်အဖွဲ့ဝင်ချမ်းသာတဲ့စီးပွားရေးလုပ်ငန်းရှင်ဘဝနဲ့ရှင်ချမ်းပြည်နယ်တဲကဝီဂါလူမျိုးတွေရဲ့အရေးကိုဦးစားပေးဆောင်ရွက်ပေးနေတဲ့အဲ့ဒီ1993ခုနှစ်နဲ့1999ခုနှစ်ကြားကာလတွေကသူမအနေနဲ့ကုလသမဂ္ဂရဲ့အမျိုးသမီးညီလာခံကိုတရုတ်ပြည်ကိုကုစားပြုပြီးတက်ရောက်ခွင့်ရခဲ့တာတောင်မှပဲမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်အကြောင်းကိုတော့တိတ်ပြီးတိခွင့်လေးလာခွင့်မရခဲ့ဘူးလို့ဆိုပါတယ်
ရက်ဆွေဖတ်တဲ့ unda değişmeyen çünkü o ya ulanın yalan propaganda
အဲ့ဒီတော့ငါဒေါအောင်ဆန်းစုကြည်အကြောင်းကိုကြားခဲ့ရပါမယ်တိတ်မသိခဲ့ရပါဘူးကျမတို့ရှင်ကျန်ပြည်နယ်မှာရောတရုတ်ပြည်မှာပါတရုတ်ပြည်ရဲ့အပြင်ဘက်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသိနိုင်ဖို့အတော်လေးခက်ခဲပါတယ်တရုတ်ဆိုရကလည်းဒီလိုသတင်းမျိုးတွေကိုပြည်တွင်းမှာမထုတ်ပြန်ပါဘူးဒါကြောင့်ဗမာပြည်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုကျမတို့အသေးစိတ်မသိခဲ့ပါဘူးအခုတော့တရုတ်ပြည်မှာအင်တာနက်တို့ရုပ်မြင်သံကြားတို့ကိုအစိုးရကထိန်းချုပ်ထားတာမို့ဒေါ်စုအကြောင်းကိုလူတွေသိမ့်မသိကြပါဘူးရှင်
ရှင်ချမ်းပြည်နယ်ထဲမှာတရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေပိုပြီးဖြစ်ပွားလာချိန်မှာ1999ခုနှစ်ကအမေရိကန်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ခုကစုံစမ်းစစ်ဆေးဖို့ပြင်ဆင်နေစေအဲ့ဒီလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုကြိုးစားခဲ့တဲ့ရာဘီယာကေဒီယာကိုတရုတ်အစိုးရကဖမ်းဆီးပြီးထောင်ချခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးရာဘီယာကေဒီယာဆိုတဲ့အမည်ဟာတရုတ်နိုင်ငံရဲ့လူသိအများဆုံးနိုင်ငံရေးအကျဉ်းသားတစ်ဦးဖြစ်လာခဲ့ပါတယ်။2005ခုနှစ်မှာတော့အမေရိကန်အစိုးရရဲ့ဖိအားပေးတောင်းဆိုမှုတွေကြောင့်တရုတ်နိုင်ငံကရာဘီယာကေဒီယာကိုကျန်းမာရေးအကြောင်းပြချက်နဲ့ထောင်ကနေလွှတ်ပေးပြီးအမေရိကန်ပြည်အောင်စုကိုထွက်ခွာခွင့်ပေးခဲ့ပါတယ်။သူ့ရဲ့သားကြီးနှစ်ယောက်ကိုတော့ဖမ်းဆီးထားပြီးကျန်တဲ့သားသမီးတွေကိုလည်းရှင်းချန်ပြည်နယ်ထဲမှာအခြေချုပ်ကန့်သတ်ထားပါတယ်။သူမရဲ့စီးပွားရေးပိုင်ဆိုင်မှုတွေအားလုံးကိုသိမ်းယူခဲ့တဲ့အပြင်ပြည်ပမှာနိုင်ငံရေးမလုပ်ဖို့အကြက်ကြိုင်မှုတွေရှိခဲ့ပေမဲ့လည်းရာဘီယာကေဒီယာဟာအမေရိကန်ပြည်အောင်စုကိုရောက်တာနဲ့တပြိုင်တည်းဝီဂွာလူမျိုးစုတွေရဲ့နစ်နာမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမနာရန်တင်ပြပြီးဆောင်ရွက်ပေးခဲ့ပါတယ်။ဒါကြောင့်ပဲသူ့ကို2008ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်တင်ပြရထားခံခဲ့ရတာပါ။လူမှုကိုကိုစားပြုတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သူကသူ့ကိုသူမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ရဲ့စံနမူနာကိုယူသူတူအဖြစ်ပြောပြခဲ့ပါတယ
်။ Men Meyle Ansan Suçi Hanım sırt faaliyet kusun Meyle şidi turumu diyasun.
ဒေါ်စုဟာဘယ်နေရာမှာပဲရှိရှိလူမှုကိုကိုစားပြုနေတာမို့လူမှုကသူ့ကိုထောက်ခံနေကြမှာပါ။သူဟာလူထုနဲ့အမြဲရှိနေမဲ့သူလို့ကျမမြင်ပါတယ်။ကျမနဲ့နှိုင်းပြီးပြောရမယ်ဆိုရင်တော့ကျမကိုယ်တိုင်လည်းပြည်ပမှာရောက်ရှိနေပေမဲ့ဝိကွာလူမျိုးစုတွေနဲ့အတူရှိနေမယ်လို့ကျမခံစားရပါတယ်။ကျမတို့လူမျိုးစုတွေအတွက်ပဲကျမတွေးပါတယ်။ဒေါ်စုကိုကျမလိုပြည်ပမှာမဟုတ်ပဲလူထုနဲ့အတူလွတ်မြောက်ရေးလှုပ်ရှားနေတာကိုကျမမြင်ချင်ပါတယ
်။ဝါရှင်တန်မြို့တော်အမေရိကန်လွှတ်တော်အပါအဝင်လူအခွင့်ရေးဆိုင်ရာဆွေးနွေးပွဲတွေကြားနာပွဲတွေမှာဝိကွာလူမျိုးတွေရဲ့ခေါင်းဆောင်ရာဘီယာကေဒီယာကိုမကြာခဏတွေ့နေရတတ်ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တက်တူရွယ်တူနီးပါးပိမ့်ပိမ့်ပါပါရာဘီယာကာရီယာဟာယုံကြည်ချက်ခိုင်မာသူနဲ့လ က်တွေ့ကြကြဘဝကိုရင်ဆိုင်ဆောင်ရွက်တတ်သူတူဖြစ်တယ်ဆိုတာသူ့ရဲ့ဖြတ်သန်းမှုတွေကသက်သေခံနေပါတယ
်။ Men Aung San Suu Kyi'nin herkes ümitsizlenmesine ümit kılamam. Men onun ruhidin men üzemge medet alamam.
တော်စုအတွက်မျှော်လင့်ချက်တွေဘယ်တော့မှပျောက်သွားမှာမဟုတ်ဘူးလို့ကျမယုံကြည်ပါတယ်။ကျမကိုယ်တိုင်လည်းဒေါအောင်ဆန်းစုကြည်ကိုကြီးညိုလေးစားပြီးအားတက်ခဲ့ရသူပါ။ကျမထောင်ထဲမှာရှိတုန်းကဆိုရင်ကျမဟာလူမှုအတွက်အခုလိုနင်းနာခံခဲ့ရတာလို့ယုံကြည်ခဲ့တာမလို့အဲ့ဒီစိတ်ဓာတ်ဟာနောက်ဆုံးမှလူမှုအပေါ်ရိုက်ခတ်ခဲ့တာပါပဲ။ဒါကြောင့်ကျမကိုယ်တိုင်နဲ့ကျမရဲ့မိသားစုကျမတို့ရဲ့တန်းပေါင်း20တော့ဝိကွာလူမျိုးစုတွေရဲ့ကိုစားဒေါအောင်ဆန်းစုကြည်အတွက်အကောင်းဆုံးဆုတောင်းမေတ္တာပေးဖို့ချင်ပါတယ်။ကျမဟာပြည်ပမှာအခုရှိနေစဉ်ကမ္ဘာကောင်းဆောင်တွေနိုင်ငံရေးပုဂ္ဂိုလ်တွေနဲ့တွေ့ဆုံတဲ့အချိန်တိုင်းမှာကျမရဲ့ဝိကွာလူမျိုးစုအရေးတင်မကဘဲနဲ့ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့အရေးအတွက်ပါအမြဲတမ်းထောက်ပြပြောဆိုတာတွေလုပ်ပေးနေတယ်ဆိုတာကိုလည်းအသိပေးပါရစေ
။တရုတ်နိုင်ငံအနောက်မြောက်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျန်းပြည်နယ်ကမွတ်စလင်ဝိကွာတွေရဲ့အရေးကိုဆောင်ရွက်ပေးနေတဲ့အမျိုးသမီးကောင်းဆောင်ရာဘီယာကေဒီယာကိုတွေ့ဆုံမေးမြန်းပြီးမြန်မာဒီမိုကရေစီရေးရာအနေနဲ့နှိုင်းယှဉ်ခဲ့တာပါ။ကျွန်တော်တန်းလွင်ထောက်ပါခင်ဗျာ။